ရာဇဝတ်မှုစွဲချက်34ခုလုံးမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်တဲ့အပေါ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကငင်းပယ်လိုက်ပါတယ်2016ရွေးကောက်ပွဲမတိုင်ခင်သူနဲ့ဆက်ဆံခဲ့တဲ့လိင်ဖြော်ပြေးတရုတ်ဆောင်အတွက်နှုတ်ပိတ်ခပေးခဲ့တာကိုစီးပွားရေးလုပ်ငန်းသုံးငွေကြေးအဖြစ်မှတ်တမ်းတွေလိမ်လည်ခဲ့တာအပါအဝင်ရာဇဝတ်မှုစွဲချက်34ခုလုံးအတွက်အပြစ်ရှိတဲ့အကြောင်းနယူးယောက်မြို့တရားရုံးမှာဂျူရီလူကြီးတွေကမနေ့ကြာတာပြင်းကဆုံးဖြတ်ခဲ့ကြတာပါသမ္မတဟောင်းဒေါ်နယ်ထရမ့်ကတော့သူ့အပေါ်နိုင်ငံရေးအရာတမင်အကွက်ဆင်ပြီးတရားစီရင်တာလို့ပြောပါတယ
် This was a disgraceThis was a rigged trial by a conflicted judge who was corrupt.
ဒါဟာတိတ်ကိုအကြီးတန်းနဲ့လုပ်ရပါအကွက်စင်တရားစွဲဆိုတာဖြစ်ပြီးအချင်းပြက်လက်စားပြီးအကျိုးစီးပွားဝီရောတိဖြစ်တဲ့တရားသူကြီးရဲ့လက်ကွက်အကွက်စင်နဲ့စင်ချက်ပါတိတ်ကိုအကြီးတန်းပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ကနယူးယောက်တရားရုံးမှာပြောသွားတာပါ။လာမယ့်နှစ်မှာရွေးကောက်ပွဲကြရင် Republican Party ဘက်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ရမယ့်သူဖြစ်နိုင်ခြေများနေတဲ့ထရမ့်အပေါ်မှာရာဇဝတ်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပေးမယ်လို့ American ဖွဲ့စည်းအုပ်ချုပ်ပုံမှာတော့ရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်မထားသလိုသမ္မတဖြစ်ခွင့်မရှိဘူးဆိုပြီးတားမြစ်ပိတ်ပင်ထားတာလည်းမရှိပါဘူး။အမေရိကန်သမိုင်းမှာတော့သမ္မတဟောင်းတရားကိုရာဇဝတ်မှုနဲ့အပြစ်ရှိတဲ့အကြောင်းသမိုင်းမှာပထမဆုံးအမိန့်ချတာဖြစ်ပါတယ်။တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာနယူးယောက်မှာမြင်တွေ့ခဲ့ရပြီလို့ Democratic Party ကနေရွေးကောက်ပွဲပြန်ဝင်မဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကကြေညာချက်ထုတ်ပါတယ်။သမ္မတဟောင်းထရမ့်အတွက်ပြစ်ဒဏ်တွေကိုတော့ဇူလိုင်လ17ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်ရှင်။